ီးခဲ့တဲ့ရက်ပိုင်းတွေအတွင်းကချင်ပြည်နယ်လိုင်းစာမြူနာတဝက်မှာထပ်မံဖြစ်ပွားလာတဲ့စစ်ပွဲတွေကြောင့်ငကိုရှိပြီးသား IDP စေဘေးဆောင်ဒုက္ခသည်စခန်း၃ခုကဒုက္ခသည်တွေဟာတရုတ်နယ်စပ်နဲ့နီးတဲ့ဒေသဘက်ကိုထပ်မံထွက်ပြေးကြရပြီးအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဒုက္ခသည်အကူအညီပေးရေးအဖွဲ့တွေနဲ့ဘာသာရေးခေါင်းဆောင်တချို့ကပြောပါတယ်အဲ့လိုစစ်ဘေးကနေထွက်ပြေးနေရတဲ့ကလေးငယ်တွေဒီနှစ်အတွက်အတန်းတင်ဆောင်ဝင်ပွဲကိုဖြေခွင့်မရကြတော့ဘူးလို့လည်းသိရပါတယ်ဒီအကြောင်းကိုဆက်ပြီးနားဆင်ရမှာပါမကြာသေးခင်ကကချင်ပြည်နယ်လိုင်ဇာနာတဝိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့် KIU ထိန်းချုပ်ဒေသမှာငကိုရှိပြီးသားဇိုင်းအောင်မကရန်ခေါရှောင်စတဲ့စစ်ဘေးဒုက္ခသည်စခန်း၃ခုကဒုက္ခသည်တွေဟာတရုတ်နေဆက်နာကရှီအီယန်ဒေတာဘက်ကိုယာယီထွက်ပြေးခိုလုံနေကြရပါတယ်။အဲ့ဒီဒေတာမှာယာဒီရုအလွန်အေးတာကြောင့်ဒုက္ခသည်တွေအလွန်ဒုက္ခရောက်နေတယ်လို့သူတို့ကိုအကူအညီရရေးလှုပ်ဆောင်နေတဲ့ဝမ်ပေါင်နင်းထွဲအဖွဲ့တာဝန်ခံဒေါ်မီရီတောင်ကပြောပါတယ်
။ဟုတ်ပါတယ်ဆန်းသုံးခုပေါ့နော်။ဆိုင်းအောင်မကရန်ရဲ့နောက်ပြီးမှအဲ့ဒီခေါဆောင်တို့အဲ့ဒါလူတွေဆိုသူတို့မှာစစ်ကအပြင်းထန်ဖြစ်တဲ့အတွက်ကြောင့်မို့အဲ့တော့ဆောင်မရှိတော့ခဲ့တဲ့စခန်းသုံးခုလူပေါင်းကတော့8000နဲ့1000ကြာရှိမယ်။အဲ့လောက်ကလူရင်ကရာဒီဥတုရဲ့တန်ခံစားရတယ်ပြီးအခုချိန်မှာဆိုကြတကယ်ယာယီမှုကပလတ်စတစ်တဲလေးတွေနဲ့ကိုနင်းနေရတယ်။အဲ့ဆိုတက်ကြီးရုံတွေအတွက်ကလည်းတော်တော်လေးဆက်ခဲရပေါ့။အဲ့ညာမှာကဇာနဲ့ညာဆိုသူကနည်းနည်းအေးရပေါ့။ဒုက္ခရောက်နေတဲ့ညာမှာတကယ်ကိုလူသားဆင်းဆန္ဒမှုအကူအညီကိုထိထိရောက်ပေါ့ပို့ပြီးဖို့အရေးကြီးပါတယ်။
ကချင်ပြည်နယ်တွင်းမှာရောရှမ်းမြောက်ပိုင်းနဲ့ကချင်နယ်စပ်ဒေသတွင်းမှာပါ KIA ကချင်တပ်တွေနဲ့အစိုးရတပ်တွေကြားတိုက်ပွဲတွေကြိုကြာကြိုကြာပြန့်ဖြစ်နေတာပါဒီစစ်ပွဲတွေကြောင့်အင်တော်စုပေါင်း420လောက်ထွက်ပြေးနေရတယ်လို့ကုကံမြို့ကချင်နှစ်ချင်းအတင်း KBC ရဲ့တင်းဥဆရာဦးကွန်တိုင်ကပြောပါတယ
်အခုကဒီကကကဲအုတ်ဒိတ်ချုပ်နယ်ပဲဖြစ်တဲ့ဒီဇိုင်းအောင်တို့အဲ့ဘက်မှာတိုက်ပွဲဖြစ်လာတော့သူကထပ်ပြေးရတယ်ထပ်တပ်ပြေးရပြေးရတာပေါ့ထပ်ပြေးရတော့ဒီအိမ်ရံဘက်မှာရောက်သွားတာပေါ့နော်အဲဒီမှာတော့အရန်ဒုက္ခရောက်လာတယ်နော်ခလုံးစင်မှာအိမ်ထောင်ပေါင်း420လောက်ကဒီ shelter တွေအစားအသောက်တွေတော့ဆေးဝါးတွေအရန်လိုရတာပေါ့နော်ဟောရင်းပေါ့နော်ရာတီဥတို့ချမ်းနောက်ဒီနှင်းနေလဲကြရေလေးခဲအဲဒီနေထိုင်ရင်းပေါ့သူတို့ကဟောမိုးကလေးနဲ့နေရတာပေါ့နော
်စီပီးဆောင်ရင်ထွက်ပြေးနေရတဲ့အတွက်မူလာတန်းအလျံအဆင့်ကလေးငယ်တွေဒီနှစ်အတွက်အတန်းတင်ဆောင်မွဲကိုဖြေခွင့်မရကြတော့ဘူးလို့ဒေါ်မီရီတန်ကပြောပါတယ်
တချို့ကလေးတွေကသံပွဲမဖြေနိုင်တော့ဘာဖြစ်လို့ဆိုကြည့်ဇန်နဝါရီလောက်ရရမယ်ကိုအဲ့ဒီတို့ကထပ်ပြီးနေရတာ200 300လို့ထပ်ပြီးနေတဲ့ခါကျတော့တောင်းရင်ပိုင်နဲ့မလုပ်ပြီးနိုင်ဘူးအဲဥမာအတန်းကြီးရဲ့လူကတော့နေရာကိုသွားပြီးတော့အဲ့မှာရှိတဲ့တောင်းမှာပတ်သက်တာမျိုးရှိနေတယ်အတန်းငယ်တဲ့ကလေးတွေကကျတော့အဲ့မှာရှိတဲ့တောင်းတာတော်တော်များများရာကနန်းကတော့တို့ဒီနေ့စာတင်းနေမှာတို့သံပွဲဖြေခြင်းမရှိကြလို့ဖြစ်ခဲ့
ကချင်းစစ်ပေးဆောင်ဒုက္ခသည်တွေအတွက်မြန်မာကျပ်ငွေ3,000ကိုနိုင်ငံတော်အတိုင်ပင်ခံဘုတ်ကိုဒေါက်ဆန်းစုကြည်ကလူမှုဝန်ထမ်းကေဇယ်ကြီးနဲ့ပြည်လဲနေရခြားရာကြီးဝန်ကြီးကတဆင့်ထောက်ပံ့လှူဒန်းသွားဖို့ဖေဖော်ဝါရီလ2ရက်နေ့မှာပေးအပ်ခဲ့တာပါအဲ့ဒီအကူအညီတွေဟာအခုချိန်ထိတော့ဒုက္ခသည်တွေလက်ထဲရောက်မလာသေးဘူးလို့ KBC ရဲ့သတင်းဆရာဦးကွန်နိုင်ကပြောပါတယ
်ဒီဒေါက်ဆန်းစုကြည်ပေးတဲ့သင်းပေါင်း3,000ပေါ့အဲ့ဒါတော့ rehabilitation ပေါ့နော်အဲ့ဒီတွေကကိုအင်ကိုပြန်လေထူထောင်တဲ့ခါမှာသုံးဖို့လို့ကျွန်တော်နားလည်တယ်။လုံးဝစေတော့မဟုတ်သေးဘူး။ကျွန်တော်တော့အမြင်ကတော့စစ်ပွဲတွေရပ်သွားရင်တော့အေးချမ်းသွားတော့အဒီဗီလည်းကိုအင်ကိုပြန်ရအောင်ပေါ့။လက်တွေ့မှာကျွန်တော်ဒီအဒီဗီကထွက်ပြေးနေရတုံးပဲလေ
။ဒီကိစ္စလူမှုဝန်ထမ်းကေဇယ်ရင်နဲ့ပြန်လည်နေရခြားသားဤဝန်ကြီးဌာနတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ကချင်ဒေသတွင်းစစ်ပွဲတွေကြောင့်ကချင်စစ်ပေးဆောင် IDB ဒုက္ခသည်စခန်း9ခုရှိပြီးဒုက္ခသည်ပေါင်း3,200လောက်ရှိမယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ